ဟောင်ကောင်ကျွန်းမှာဒီမိုကရေစီအရေးလှုပ်ရှားသူ45ယောက်ကိုနိုင်ငံတော်ကိုနောက်ဆက်ဖြတ်စည်းမှုနဲ့ဟောင်ကောင်တရားရုံးကထောင်ဒဏ်10နှစ်အထိပြစ်ဒဏ်ချမှတ်လိုက်ပါတယ်။တရုတ်အစိုးရပြဋ္ဌာန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေအရအကြီးဆုံးအမှုဖြစ်တဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေကိုဖမ်းဆီးစစ်ဆေးနေတဲ့အမှုကိုအဆုံးသတ်စီရင်လိုက်တာလည်းဖြစ်ပါတယ်။တကြွလှုပ်ရှားသူတွေကဟောင်ကောင်အစိုးရလုပ်ငန်းတွေလက်ပတ်လို့မရအောင်စီစဉ်လှုပ်ဆောင်ခဲ့တယ်လို့အုပ်ချုပ်ရေးမှူးတွတ်အောင်ဖိအားပေးတဲ့အပြင်အစိုးရအတုံးစည်းရိတ်တွေကိုပိတ်ပင်တဲ့အတွက်လွှတ်တော်အမတ်တွေကအများစုရောက်ဖို့ကြိုးစားနေတယ်လို့အာဏာပိုင်တွေကစွပ်စွဲပါတယ်။2020ပြည်နှစ်တရုတ်အစိုးရပြဋ္ဌာန်းခဲ့တဲ့အမျိုးသားလုံခြုံရေးအောက်မှာဥပဒေအောက်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကနေနေခဲ့ပြီးနိုင်ငံတော်အာဏာကိုနောက်ဆက်ဖြတ်စည်းဖို့ပူးပေါင်းချန်စီတဲ့ဆွဆွဲချက်တွေနဲ့ဒါစင်နဲ့ချီတဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုထောင်ဒဏ်ပေးခဲ့တာဖြစ်ပါတယ်။